ရှင်များရှင်မြန်မာနိုင်ငံမှာအမျိုးသားပြန်လည်ရင်ကြားစေရေးကိုဘယ်အသီးသီးကလိုလားနေကြပြီမဲမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကတော့ရှေ့မတိုးတာနောက်မဆုတ်တာအခြေအနေကိုရောက်ရှိနေတာစေစုနှစ်နှစ်စုနီးပါးရှိလာခဲ့ပါပြီဒီအခြေအနေကိုပြောင်းလဲနိုင်ဖို့အတွက်ပြည်ရင်းပြည်ပအဖွဲ့အစည်းအသီးသီးကညှိနှိုင်းဆွေးနွေးနိုင်ဖို့လိုလားတာကတော့အမှန်ပါပဲအခုလက်တလောကျိုးပန်းချက်တရက်အနေနဲ့ အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြီးခဲ့တဲ့ပြည်ထောင်စုနေ့မှာအကြံပြုချက်တရက်ကိုထုတ်ပြန်ကြေညာခဲ့တာကိုတွေ့ရပါတယ်။ဒီအကြံပြုချက်မှာနာဖာစစ်အစိုးရအနေနဲ့လွှတ်တော်ခေါ်ယူပေးဖို့ကိစ္စကိုတောင်းဆိုထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အကြံပြုချက်နဲ့ပတ်သက်ပြီးတော့နာဖာစစ်အစိုးရဘက်ကတစုံတရာတုံ့ပြန်တာကိုမတွေ့ရသေးပေမယ့်နိုင်ငံရေးအဖွဲ့အစည်းတွေရဲ့တု ကျောင်းသားတို့ကိုကျောင်းသားကောင်းဆောင်တွေရဲ့ထောက်ခံမှုတွေကိုကြားနေရပြီးတော့ပြည်တွင်းထဲကဆိုရင်တော့ CRPP ပြည်သူ့လွှတ်တော်ကိုစားပြုကော်မတီနဲ့ကျောင်းသားတို့ကိုကိုစားပြုတယ်ကျောင်းသားကောင်းဆောင်တွေရဲ့ထောက်ခံမှုတွေကိုကြားသိရပါတယ်ကျောင်းသားတို့ရဲ့ထောက်ခံမှုနဲ့ပတ်သက်ပြီးတော့ကျောင်းသားကောင်းဆောင်တို့အုပ်ဖြစ်တဲ့ကိုကိုကြီးက
ဒါဟာအမျိုးသားပြန်လည်တည်မြဲရေးအတွက်အရေးကြီးတဲ့ခြေလှမ်းတရအဖြစ်နဲ့အခုလိုသုံးသပ်ပါတယ်။ဒါနှစ်ဆယ်စလုံးဂုံတိတ်္ခာရှိရှိထွက်နိုင်တဲ့ကမ်းလှမ်းမှုဖြစ်တယ်။တစ်ဖက်ကလည်းဒီမိုကရေစီဆိုင်ရာအခြေခံမူတွေကိုဆွဆွနဲ့နဲ့ဖုတ်ကန်ထားတာဖြစ်ပြီးတော့တစ်ဖက်ကလည်းအလုပ်ဖြစ်နိုင်လို့တဲ့ဒါကျွန်တော်နဲ့ပတ်သက်တဲ့အခမ်းအနားကိုထင်ထင်ရှားရှားဒီပေါ်ပြ
တ်နဲ့ပြပအခြေဆိုင်တိုင်းရင်းသားအဖွဲ့အစည်းတွေကစောင့်ကြည့်နေကြတယ်လို့လည်းသိရှိရပါတယ်။ NDF အမျိုးသားဒီမိုကရေစီတပ်ပေါင်းစုရဲ့ခေါင်းဆောင်တဦးဖြစ်သူဘုံမူကြီးခွန်အုပ်ကာကသူ့ရဲ့အမြင်ကိုအခုလိုပြောဆိုပါတယ်
။တိုင်းရင်းသားဒီဘက်ကကြည့်ရင်လည်းပဲတိုင်းရင်းသားဒီကိစ္စနဲ့အတူတဖြင့်တိုင်းရင်းသားတွေရဲ့ခံစားနေရတဲ့ဒုက္ခတွေကိုဟိုရပ်ဆဲဖို့မပါဘူးဆိုတော့လည်းဒါကိုဒီရခိုင်လုံးပြည့်ပြီးတော့ထောက်ခံဖို့ဆိုတာလည်းတော်တော်ခက်တယ်ခင်ဗျ။နောက်ပြီးတော့ပို့ပြီးတော့စောင့်ကြည့်ဖို့လိုတာလက်ရှိ SPDC ခေါ်လာဖာကဒီလောက်အထိအစွမ်းကုန်စကားဖွင့်ပြီးတော့အဆိုတင်တဲ့ကိစ္စကိုဘယ်လိုတောက်ပြန်မလဲဆိုတဲ့ချက်ကလည်းတော်တော်ရေးကြည့်တယ်ခင်ဗျ။အဲ့ဒါကိုလည်းကျွန်တော်ကစောင့်ကြည့်နေတော့အခုချက်ဒီနာဖာကအင်းမလုံးအဲမလုံးတဲ့သူမသိအောင်ဆောင်ပြီးတော့နေတဲ့ကိစ္စကိုလည်းပဲကျွန်တော်တို့ကဒါဟုတ်ကြည့်ဖို့လိုတဲ့အကြောင်းနဲ့မှတစ်ခုပါတယ်ခင်ဗျပြည်တွင်းလှုပ်ရှားမှုမှာတော့ LED ရဲ့အခန်းကဏ္ဍကအဓိကပဲလို့လည်းကျွန်တော်တို့ကအပြည့်မှပြုလာတာရှိပါတို့ရဲ့အကြက်တဲ့တို့ရဲ့ပါတီရည်တည်မှုအချိန်နဲ့အားလုံးသက်ပေါင်းစုံတို့လှုပ်ရှားတယ်ဆိုတော့ကျွန်တော်လည်းနားလည်မှုပေးရတယ်ဒါကြောင့်ကျွန်တော်တို့ထောက်ခံတယ်တို့ဒီမဟုတ်ကန့်ကွက်တယ် we are support ခြင်းမပြုဘဲနဲ့အဲတို့တော့ပွားမဲ့ဒီအကင်းချင်းကိုစောင့်ကြည့်ဖို့ဆိုပြီးတော့ကျွန်တော်တို့ဒီလိုပဲသဘောထားပါတယ်ခင်ဗျ
တိုင်းရင်းသားတွေရဲ့အရေးကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အကြံပြုကြေညာချက်မှာထည့်သွင်းရေးသားထားခြင်းမရှိတဲ့အပေါ် NLD ပြောဝင်ရပုဂ္ဂိုလ်တဦးဖြစ်သူဦးညံဝင်းကအခုလိုရှင်းပြပါတယ်
။အဲ့တော့အဓိကဘာလို့မပါလဲလို့ဆိုလို့ရှိရင်ဒီမှာနိုင်ငံရေးလုပ်ရတာဒီမှာဆက်သွယ်မှုလုပ်ရတာအရန်ခက်တယ်။အဲ့ဒီတော့ရှိသမျှဟာတွေကိုထည့်ပြီးတော့ပြောနေလို့ရှိရင်လည်းကျွန်တော်တို့နိုင်ငံရေးလှုပ်ရှားမှုတရံကဟုံငေါမှာအဲ့ဒီကတိုင်းသားတွေပေါ်မှာထားတဲ့သဘောထားကအရင်တိုင်းပဲလုံးဝမပြောင်းဘူးအခုဒီအကြံပြုချက်ဆိုတာဟာလေနိုင်ငံရေးအရလှုပ်ရှားမှုတစ်ခုဖြစ်လာနိုင်အောင်လေဒီကနေတစ်ဆင့်မှာနောက်နိုင်ငံရေးပြောင်းလဲမှုတော့ဘာလို့ဆိုတာဒါတွေကတိုင်းသားရေးတွေအကုန်လုံးပါလာမှာပါ NLD အနေနဲ့ပဲရှေ့ကနေပြီးတော့ဒီနိုင်ငံရေးလှုပ်ရှားမှုတစ်ခုနိုင်ငံရေးအကြံပြုချက်တစ်ခုကိုတင်လိုက်တာအဲ့ဒီသဘောပါ
ဒီအကြံပြုကြေညာချက်ထုတ်ပြန်ရမှာတိုင်းရင်းသားတွေရဲ့အရေးကိုရေးသားဖော်ပြထားခြင်းမရှိတဲ့အတွေ့တိုင်းရင်းသားအရေးကိုခြံလက်ထားတယ်လို့သူ့အနေနဲ့မယူဆတဲ့အကြောင်းကိုကျောင်းသားကောင်းဆောင်ကိုကိုကြီးကအခုလိုပြောဆိုပါလေ
အဓိကကကျွန်တော်တို့တိုင်းရင်းသားအရေးဆိုတာဟာစကလုံးတဲ့ကိုသဘောထားမှာပို့ပြီးတော့အရေးကြီးပါတယ်တကယ်တကယ်ကကျွန်တော်တို့နိုင်ငံရေးကြံစည်ဖြည့်ဆင်းပြီးဆိုရင်မြန်မာနိုင်ငံမှာတိုင်းရင်းသားအရေးဟာထိတန်းဦးစားပြီးအရေးကြီးဖြစ်စဉ်ရမယ့်ကိစ္စဆိုတော့အားလုံးကလက်ခံအတိမတ်ပြုထားပြီးသားပါကျွန်တော်တို့ဒီမိုကရေစီအင်အားစုတွေဘက်ကဖက်ပြောစရာမလိုတော့အောင်ကိုပဲလေးလေးနက်နက်ဖားတယ်ဆိုတာထင်ရှားပါတယ်အရင်ရင်ပြောဆိုချက်ဒီထုတ်ပြန်ချက်တွေမှာလည်းတိုင်းသားအရေးနဲ့ပတ်သက်ပြီးတော့အများအားအလေးနဲ့ထားပြီးပြောပြခဲ့ပါလေ အခုဒီပညာချက်မှာတော့ကျွန်တော်နားလေတာကဒီအာနာပိအစိုးရကြီးဒီဖက်ဂျူနဲ့ရုပ်တော့ပဲအနိုင်ရတဲ့ကိုယ်စလဲဒီဂျားထဲမှာပထမဦးဆုံးပနာမအသိအဖြစ်နဲ့ဘလို့ပြည်နိုင်မှုသဘောတူညီမှုယူရမလဲဆိုတာကိုဆက်ပြီးတော့ကန့်လန့်တဲ့အသိဖြစ်ပါတယ်ဒီကနေပြီးတော့နောက်တစ်ဆင့်မှာတိုင်းရင်းသားတွေပါပါဝင်တဲ့ပုံမစီပြတ်နဲ့ဆွေးနွေးပွဲကြီးဖြစ်လာဖို့ဆိုတာဟာဒါဒေါက်တာစုကြည်ရှိစင်ပါကလေးကဒါဥက္ကဋ္ဌဦးတို့နဲ့ကြောဆူထားတဲ့ဒီမှာလည်းကျွန်တော်တို့လိလာတွေးရှိရပါတယ်။ဒါကြောင့်မလို့ဒီကိစ္စဟာတိုင်းသားရေးကိုဆန်သတ်ထားခဲ့တာလို့ကျွန်တော်ကတော့မယူဆပဲနဲ့။နောက်ပို့ပြီးကျယ်ပြန့်တဲ့ဆွေးနွေးပွဲတွေမှာတိုင်းသားဟာမပါမဖြစ်ပါဘူးပါလာရမယ်ကိစ္စ။ဒါကျွန်တော်တို့နားလေဒီဖြစ်တယ်လို့ကျွန်တော်တို့ဒီလိုပဲခံယူပါတယ်ခင်ဗျာ
။ CRPP ပြည်သူ့လွှတ်တော်ကိုစားပြုကော်မတီက NLD ရဲ့အကြံပြုကြေညာချက်ကိုထောက်ခံတဲ့အကြောင်းထုတ်ပြန်ခဲ့ပါတယ်။တိုင်းသားခေါင်းဆောင်တွေနဲ့ပါဖွဲ့စည်းထားတဲ့ CRPPပြည်သူ့လွှတ်တော်ကိုစားပြုကော်မတီကအခုလိုထောက်ခံလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ CRPP အဖွဲ့ဝင်တဦးဖြစ်သူဦးနိုင်ထွန်းသိန်းက RFA ကိုအခုလိုပြောပြပါတယ်
။ကျွန်တော်တို့က NLD နဲ့ဆက်ဆံထားတော့ကြားပါပြီ။တို့ကလည်းပြောပါတယ်။တိုင်းပြည်ကြီးဖြစ်ချင်းတဲ့မြန်မာကျွန်တော်တို့လူမျိုးစုမပါမသိဘူးဆိုတာတို့ပြောတာကဒါအောင်ကျွန်တော်ယုံကြည်ပြီးတော့ကျွန်တော်ဘာမှကံရရှိရမရှိပါဘူး။လေကကလူတွေနဲ့ကျွန်တော်တို့ကွာလေကျွန်တော်တို့ကဆယ်နေဒီနဲ့ဖြစ်ခဲ့နေတာများတော့ကျွန်တော်တို့ကယုံကြည်မှုကများတော့သူတို့ကတော့ဒီ NLD နဲ့ဓာတ်ရိုက်ဆက်ဆံထားတာမရှိတော့သူတို့ကလည်းစိတ်ပူပန်တာပေါ့လေဒါပါပဲဒါကျွန်တော်တို့ကလူရှင်းလိုက်တယ်ဆိုတော့သူတို့လည်းပူရှင်းမှမယ်လို့ကျွန်တော်ထင်တာပေါ့
တိုင်းနာလက်နက်ကင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ SSA ချမ်းပြည်တက်မတော်တောင်ပိုင်းကတော့တကယ်တမ်းငြင်းငြမ်းမှုကိုပေါ်ဆောင်နိုင်မယ်ဆိုရင်ဆွေးနွေးမှုကမ်းလှမ်းမှုအားလုံးကိုကြိုဆိုတဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ်ဒေါ်နန်းခုဆန်ကအခုလိုပြောဆိုသွားပါတယ်ရှင်
။တိုင်းပြည်ကိုတကယ်တမ်းအချမ်းအောင်ဆွေးနွေးကြမယ်ဆိုရင်တော့ဒါပြီးတော့လည်းထောက်ခံပါတယ်။ဘာဖြစ်လို့လဲဆိုတော့ပြီးတော့အနေနဲ့တိုက်ခိုက်နေတယ်ဆိုတာလည်းဒါတိုင်းပြည်ကိုအချမ်းဖို့ဆွေးနွေးလို့လို့ပဲတို့သူပဲ NLD ကနေပြီးတော့မှလည်းဒီပေါ့လေပါတီအနေနဲ့တိုက်ပွဲဝင်လာခဲ့တာလည်းကြာလာပြီးတကယ်ဆွေးနွေးကန်လာမှုပြုပြီးတော့တကယ်တမ်းအေးချောင်းဆွေးနွေးနိုင်မယ်ဆိုရင်တော့ပိုကောင်းပါတယ်အနာကပြိပက္ခကိုမဖန်တီးစီဖို့ပဲကျွန်တော်တို့ကလိုလားပါတယ်